ဆိုရသည့်လက်ထက်အသွင်သစ်နဲ့ပေါ်ပြလာတဲ့ပညာရေးဌာနရဲ့သတင်းထုတ်ပြန်ချက်တွေထဲမှာဖန်စီကန်ကျောင်းသားကောင်းဆောင်တွေရဲ့ဒီမိုကရေစီပညာရေးနဲ့ပတ်သက်လို့မျှော်လင့်ချက်တွေနဲ့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးစတဲ့နိုင်ငံရေးသုံးသပ်ချက်သတင်းဆောင်ပါတွေပါရှိလာတဲ့အပေါ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုဒါဟာအစိုးရသည့်ရဲ့သဘောထားလားဆောင်ပါရှင်တွေရဲ့အစိုးရသည့်အပေါ်တိုက်တွန်းချက်လားဆိုတဲ့သုံးသပ်ဆန်းစစ်မှုတွေလည်းရှိနေပါတယ်ပုံစံတက်အသွင်တက်နဲ့သတင်းတွေပေါ်ပြလာတာကိုပြည်သူအများကကြိုဆိုပြီးမဲ့ပြည်ကြားရေးဝန်ကြီးတက်လက်ထက်နိုင်ငံပိုင်သတင်းမီဒီယာတွေမှာဗက်လိုက်မှုကင်းတဲ့မူတစ်ခုချမှတ်ပြီးတော့စံနှုန်းသတ်မှတ်ဖို့လည်းအရေးကြီးတယ်လို့သတင်းသမားတွေကထောက်ပြပါတယ်မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ် NND ဥဆောင်တဲ့အစိုးရတက်လက်ထက်ပြည်ကြားရေးဝန်ကြီးတက်ဦးဖေမြင့်ကပြည်ကြားရေးဝန်ကြီးဌာနကိုအရင်ကရှိခဲ့တဲ့အစိုးရရဲ့ဝါဒဖြန့်ချီရေးပုံစံမျိုးမဟုတ်ဘဲအများပြည်သူရဲ့အတန်းအများပြည်သူရဲ့လိုလားချက်တွေကိုဖော်ပြနိုင်တဲ့လူထုနဲ့အပြန်အလှန်ပေါင်းကူးဖလှယ်တဲ့လူထုအကျိုးပြုဌာနတစ်ခုဖြစ်အောင်ပြင်ဆင်ပြောင်းလဲသွားမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်မှာပဲအစိုးရတက်နိုင်ငံတော်ဝန်စတင်လွှဲပြောင်းယူပြီးချိန်မတ်လ31ရက်နေ့ကနေစလို့နိုင်ငံပိုင်သတင်းမီဒီယာတွေကိုအသွင်သစ်အမြင်သစ်နဲ့ပုံစံပြောင်းထုတ်ဝေခဲ့တဲ့အပေါ်ပြည်သူအများကနှစ်ချိုက်သဘောကျကျေနပ်ခဲ့ကြပါတယ်။ဧပြီလ1ရက်နေ့မှာတော့ဒီမိုကရေစီပညာရေးအတွက်လေးပွင့်ဆိုင်သဘောတူညီမှုဖော်ဆောင်နိုင်ပြီဟုကျောင်းသားကောင်းဆောင်များမျှော်လင့်ဆိုတဲ့ခေါင်းစဉ်နဲ့ဖန်စည်းကံကျောင်းသားကောင်းဆောင်တွေရဲ့ပညာရေးဝန်ကြီးတက်ဒေါံဆန်းစုကြည်အပေါ်မျှော်လင့်ချက်ပညာရေးနဲ့ပတ်သက်ပြီးသဘောထားတွေကိုထူးထူးခြားခြားဖော်ပြပါရှိခဲ့ပါတယ်။ဒီလိုနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရှိလာတဲ့အပေါ်မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌအင်္ဂလိပ်စာဌာနကတိကရတနာဘုံတက္ကသိုလ်ကဆရာဦးတူတာကအကောင်းမြင်မျှော်လင့်ပါတယ
်။ကျွန်တော်တို့အကောင်းဘက်ကိုမျှော်လင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒေါက်ဆန်းလူစုကိုယ်တိုင်ကကျွန်တော်တို့ပြည်ထောင်စုပညာရေးဝန်ကြီးယာတူညီထားတယ်။ပညာရေးဝန်ကြီးယာတူညီထားတဲ့အတွက်ပြည်သူလူထုကတရရေးချက်တင်ကြောင်းလိုက်တဲ့အစိုးရဖြစ်တဲ့အတွက်ပေါ့နော်။ကျောင်းသားတွေရောကျွန်တော်တို့တက်မကအုံလုံးပေါ့ကျွန်တော်တို့အကောင်းဘက်ကနေပြီးတော့အပေါင်းလက်ခံတာနဲ့ဆက်ဆံပြီးမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ခင်ဗျာ
။ဒီလိုမျိုးကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးအပေါ်မျှော်လင့်ချက်သဘောထားနိုင်ငံရေးအကျဉ်းသားလူမျှော်ရေးစတဲ့နိုင်ငံရေးသုံးသပ်ချက်သတင်းဆောင်ပါတွေနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရှိလာတဲ့အပေါ်မှာတော့ဒါဟာအစိုးရတစ်ရဲ့သဘောထားလားအစိုးရတစ်ကိုတိုက်တွန်းလိုတဲ့ဆောင်းပါရှင်အယ်ဒီတာရဲ့အာဘော်လားဆိုတာကိုလည်းသတင်းသမားတချို့ကစမ်းစစ်မှုရှိပါတယ်ခရရနဲ့မဂဇင်းရဲ့တာဝန်ခံအယ်ဒီတာပြည့်သွင်းနိုင်ကသူ့အမြင်အခုလိုပြောပါတယ
်ဆရာပြည်မြင့်ပြန်ကြားရေးဝန်ကြီးဖြစ်တဲ့အချိန်အစပြီးတော့သတင်းစာတွေရဲ့ပုံစံပြောင်းသွားတယ်ပေါ့နော်ဒါကတော့ကြိုဆိုရမှာပါမူရအင်မတန်ကောင်းတဲ့ကိစ္စပါလက်ခံရမယ့်ကိစ္စပါအဲဒါပေမဲ့လို့အခုဒီသတင်းစာထဲမှာပါပဲပြပဆောင်းပါခြင်းတွေပေါ့လေငါကဒီအစိုးရ policy ရေးနေကြလူတွေမဟုတ်ဘဲနဲ့ပြပစာနယ်ဇင်းလောကအဲဂျာနယ်လောကကကလောင်ရှင်တွေကနေရောဒီနေ့မြန်မာလင်းလူကြီးမုံလို့ပေါ်မှာရေးခွင့်ရလာတယ်ဒါကလည်းအင်မတန်ကောင်းတဲ့ကိစ္စပါတို့တော်ဒီခုနပြောတဲ့ဒီကျောင်းသားဒီပေါ်မှာထားတဲ့သဘောထားဒီလိုဟာရီယာဆိုလို့ရှိရင်တော့တကယ်တော့ဆောင်းပါခြင်းရဲ့ policy လာဒါမှမဟုတ်လို့ရှိရင်ဒီသတင်းစာရဲ့သဘောထားလားဆိုတော့ကျွန်တော်တို့သုံးသပ်ဖို့နည်းနည်းစောနေဦးမယ်လို့ထင်ပါတယ်ဒါပြန်ကြ ాయి ဝန်ကြီးဌာနထောက်တာဖြစ်တဲ့အတွက်ပြန်ကြ ాయి ဝန်ကြီးဌာနဆိုလက်ရှိအစိုးရတည်ရဲ့ပြန်ကြ ాయి ဝန်ကြီးဌာနပါဒါကြောင့်မို့လို့ဒါဟာအစိုးရအာဘော်လို့ယူနေဆိုရင်တော့အဲလာမယ့်အစိုးရဟာဆောင်းပါးတွေမှာရေးနေတဲ့အချက်လက်တွေကိုစဉ်းစားနေပြီဆိုတော့ကျွန်တော်တို့ထားလို့ရပါတယ်အစိုးရကိုတိုက်တွန်းတာလားအစိုးရရဲ့ policy လားဆိုတာကတော့ကျွန်တော်ခုချိန်မှာပြောဖို့စောင်းမယ်လို့ယူဆပါတယ်ကြက
်ပြန်ကြ ాయి ဝန်ကြီးတက်လက်ထက်ဇက်တိုက်ဆိုသလိုအတိုက်ခံနိုင်ငံရေးသမားတက်ကြွလှုပ်ရှားသူတွေရဲ့ကြပြားတွေစာတွေဆောင်းပါးတွေနဲ့နိုင်ငံရေးသုံးသပ်ချက်တွေနိုင်ငံပိုင်သတင်းမီဒီယာတွေအပေါ်မှာအကြေတဝင့်ဖော်ပြပါရှိလာတဲ့အပေါ်မှာတော့နိုင်ငံပိုင်သတင်းမီဒီယာတခုအနေနဲ့ဗတ်လိုက်မှုကင်းတဲ့မူဆန်နှုတ်တစ်ခုတက်တက်မှတ်မှတ်ထားရှိသင့်တယ်လို့လည်းသတင်းစာဆရာတွေကအကြံပြုပါတယ်နိုင်ငံပိုင်မီဒီယာတွေမှာဗတ်လိုက်မှုကင်းတဲ့စံနှုန်းသတ်မှတ်ချက်ရှိသင့်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကရှုမြင်ပါတယ
်တကယ်ဖြစ်ဖြစ်လာကပါတီတခုကသူကအနိုင်ရသွားပြီးတဲ့ခါကျရင်သူခန့်တဲ့ဝန်ကြီးကသူစိတ်ကြိုက်လုပ်တယ်ဆိုတာမျိုးထက်ကိုမူတခုကတော့သူရှိရမှာပေါ့ဘာဖြစ်လို့လဲဆိုတော့ဒါကအစိုးရဖွဲ့စည်းတခုကထုတ်တယ်နောက်တစ်ခုကပြည်သူလူထုရဲ့ပတ်သက်နဲ့ထုတ်တယ်ဆိုတော့မူတခုရှိရမယ်အဲ့ဒီမူမှာပါလဲဆိုတော့ဥပမာနိုင်ငံရေးပါတီတွေနဲ့ပတ်သက်ရင်ဘယ်လိုသဘောထားရမလဲအဲ့ဒီတို့ရဲ့မူဝါဒကဘာဖြစ်ရမလဲဆိုတော့ guideline တွေပါတယ်ဒေချာရှိပြီးတော့လုံမဒါတော့ပို့ပြီးတော့ပြင့်တော်မှာပေါ့နော်ဆိုတော့မူတခုကောင်းကောင်းမွန်မွန်ရှိပြည့်ပြီးတော့ဒါထင်တာပေါ့
အရင်အစိုးရအဆက်ဆက်အစိုးရအဘော်ဆောင်းမတွေနဲ့ခောက်ရိုးကြပုံစံနဲ့ဖော်ပြခဲ့တဲ့နိုင်ငံပိုင်သတင်းမီဒီယာတွေကိုညှိငွေခဲ့တဲ့ပြည်သူအများကတော့အခုလိုမျိုးအစိုးရတက်လက်ထက်အသွင်သစ်ပုံစံတင်နဲ့သတင်းဆောင်မရှင်တွေဘက်ကကလောင်စွမ်းပြလာတဲ့နိုင်ငံပိုင်သတင်းမီဒီယာတွေကိုသဘောကျနှစ်ချိုက်ကြတာကိုတွေ့ရတယ်လို့ပြောပါတယ်။အစိုးရတက်လက်ထက်မပြောင်းလဲဘဲဆက်လက်ထားရှိခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်တွေဖော်ပြချက်တွေဟာလည်းပြည်သူကိုဗဟိုပြုတဲ့အများပြည်သူဝန်ဆောင်မှုပေးနိုင်တဲ့ဗတ်လိုက်မှုကင်းတဲ့နိုင်ငံပိုင်သတင်းမီဒီယာတွေဖြစ် ဒီနေ့ကတော့ဒီနေ့ပုံစံပြောင်းသွားတဲ့ပေါ့နော်။နိုင်ငံပိုင်သတင်းစာတွေကိုပုံစံပြောင်းအရေးအတွက်မျှမှုကြိုးစားနေချိန်မှာပဲလွတ်လပ်တဲ့ပုဂ္ဂလိကပိုင်သတင်းစာတွေရဲ့ရွေးရှည်ရက်တည်နိုင်မှုအတွက်အားထုတ်မှုတွေပေါ်မှာထိခိုက်တက်ရောက်မှုတွေရှိနိုင်တယ်ဆိုပြီးတော့လဲစိုးရိမ်မှုတွေတိုးလာနေပါတယ်ရှင်။